America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ခုနှစ်ဇန်နဝါရီလ18ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုရနိုင်နဲ့ကျမနန်းလာတို့တင်ပြမှာပါအမေရိကန်သမိုင်းမှာတတိယအကြိမ်ဖြစ်တဲ့သမရကိုတရားစွဲဆိုရေးအထက်လွှတ်တော်ကြားနာမှုတွေကိုရှေ့သတင်းမှာစတင်တော့မှာပါမြန်မာနိုင်ငံကိုရောက်နေတဲ့တရုတ်သမရရှီကျင်းပင်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နိုင်ငံနားလည်မှုစာချင်းလွှာအတော်များများကိုဒီကနေ့လက်မှတ်ရေးထိုးခဲ့ပါတယ်ဩစတြေးလျနိုင်ငံမှာတော့လာရီနဲ့ချီတော်မီဒန်နဲ့ရင်ဆိုင်နေရတဲ့နိုင်ငံအရှေ့ပိုင်းပြည်နယ်တွေမှာမုန်တိုင်းကြောင့်ရေကြီးရေရှာနေပါတယ်ဒီလိုသတင်းတွေကြားမှာပါမဆုံ
ဟုတ်ကဲ့ပါနန်းလောင်ရေဒီညနေခင်းအတွက်သောရရှင်နေနာဆရာမထိတဲ့ရောက်သတင်းတွေကတော့တရုတ်မြန်မာတန်တမန်ဆက်ဆံရေး290ပြည့်တဲ့အချိန်နှစ်ပေါင်း20နီးပါးကာလအတွင်းမှာမြန်မာနိုင်ငံကိုတမရတဦးအနေနဲ့ပထမဦးဆုံးချိန်ရောက်လာတဲ့တရုတ်တမရရှိချင်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံတို့ရဲ့ရှေ့မှောက်မှာတော့ဒီကနေ့ MOU သဘောတူညီစာချုပ်တွေလက်မှတ်ရေးထိုးပါတယ်ဒီအပေါ်မှာပြည်သူတွေရဲ့အမြင်ဘယ်လိုရှိပါသလဲ
ဖွံ့ဖြိုးတင်တာမှုရှိဖို့လိုတယ်နောက်တစ်ခုကဒေတာဖွံ့ဖြိုးရေးအများကြီးလုပ်ပေးရလိမ့်မယ်ဒေတာအပြည်သူတွေရောလက်ခံလားသဘောပတ်ဝန်းကျင်ရောထိန်းသိမ်းရလားနိုင်ငံကစံချိန်စံညုံးနဲ့အညီ
ဒီကနေ့မှာတော့ဒီတက်ကြလှုပ်ရှားသူတွေကဆန္ဒပြတောင်းဆိုနေတာပါဒီကြောင့်အသေးစိတ်နဲ့အတူနိုင်ငံရေးငြိမ်းချမ်းရေးအကျပ်တဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုဒေတာတွေမှာရောကဘာမှာပါဩဇာကြီးမာတဲ့တရုတ်သမ္မတရောက်ရှိလာတဲ့အပေါ်မှာအမြင်သုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တဲရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမိုင်းမှာတတိယအကြိမ်အဖြစ်နဲ့သမ္မတကိုတရားစွဲဆိုရေးအထက်လွှတ်တော်ကြားနာမှုတွေကိုရှေ့သတင်းမှမှစတင်တော့မှာပါသမ္မတဒေါ်နယ်ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုတွေကိုအထက်လွှတ်တော်မှကြားနာတဲ့အခါသူ့ဘက်ကခုခံထွက်ဆိုပေးမဲ့ဥပဒေအကျိုးဆောင်အဖွဲ့ထဲမှာ Harvard တက္ကသိုလ်ကဥပဒေပါမောက္ခဟောင်း Alan Dershowitz နဲ့သမ္မတဟောင်း Bill Clinton ရဲ့ White Water အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမှူးဟောင်း Ken Starr ကိုနှစ်ဦးပါဝင်မှာပါသမ္မတရဲ့ဥပဒေအကြံပေးအဖွဲ့ထဲမှာ Florida ပြည်နယ်ရှင်နေကျော်လည်းဖြစ်သမ္မတ Trump နဲ့ရင်းနှီးတဲ့မိတ်ဆွေတူဦးလည်းဖြစ်တဲ့ Pam Bondi လည်းပါဝင်ပါမယ်သမရရဲ့ဥပဒေအကျိုးဆောင်အဖွဲ့ထဲမှာသူပါဝင်တဲ့အကြောင်း Alan Dershowitz ကတောက်ချာနေမှာအတည်ပြုပြောကြားလိုက်ပြီးသမရကိုတရားစွဲထားတဲ့ကိစ္စနဲ့ရာထူးကဖယ်ရှားရေးဆွဲဆိုချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအထက်လွှတ်တော်မှထွက်ဆိုသွားမယ်လို့ပြောပါတယ်ဖွဲ့စည်းပုံဆိုင်ရာအရေးကိစ္စတွေနဲ့ပတ်သက်လာရင်ပါမောက်ကဒါရှိုဝစ်ဟာပါတီအစွဲရှိသူတူမဟုတ်တယ်လို့ပဲသမ္မတ Bill Clinton ကိုတရားစွဲတဲ့အချိန်တုန်းကလည်းကန့်ကွက်ခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ Hillary Clinton ကိုမဲပေးခဲ့သူလည်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံကိုအမြင့်ဆုံးဖိအားပေးတဲ့အနေနဲ့အီရန်ဆိုးရွားကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရဲရဲဆက်ဆက်နေနေခဲ့တဲ့အီရန်စစ်တပ်အကြီးအကဲစစ်ဗိုလ်ချုပ်ဦးကိုတောက်ကြနေကအေးအေးယူတန်းခတ်မှုတွေချမှတ်ခဲ့ပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းမှာပြီးခဲ့တဲ့နိုဝင်ဘာလကဆန္ဒပြတဲ့သူ150လောက်ကိုအစုလိုက်အပြုံလိုက်တပ်ဖို့တွန်းညွှန်ကြားခဲ့တဲ့အတွက်အီရန်တော်လှန်ရေးအစောင့်တပ်ရဲ့ဗိုလ်ချုပ်ကြီးဟာဆန်ရှာဗပိုးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအေးအေးယူတန်းခတ်မှုတွေချမှတ်ခဲ့တာပါ။မရှာမြို့နာကလူတွေတေလောက်တဲ့အထိဒီအကျန်းဖတ်နေနေမှုအတွက်အမိန်ပေးခဲ့တဲ့သူဟာဗိုလ်ချုပ်ကြီးရှာဗပေါ်ဖြစ်တယ်လို့အီရန်နိုင်ငံဆိုင်ရာအမေရိကန်ထူးတန်ကိုယ်စားလှယ် Brian Hook ကပြောပါတယ်။အီရန်ပြည်သူတွေကနေအမေရိကန်နိုင်ငံသားဝန်ကြီးဌာနကိုပေးပို့လိုက်တဲ့ဓာတ်ပုံတွေဗီဒီယိုဖိုင်တွေကြောင့်အခုလိုသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေအပေါ်နေနေတာတွေနဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်တဲ့သတ်သေအထောက်အထားတွေကိုပေးပို့ဖို့အီရန်ပြည်သူတွေကိုပြောခဲ့ခြင်းကစပြီးတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနအနေနဲ့သက်သေထောက်ထား 18,000 လောက်ရရှိခဲ့တယ်လို့လည်းပြောပါရယ်။အမေရိကန်ဘက်ကဆွဆွဲချက်တွေကိုတော့အီရန်နိုင်ငံဘက်ကလက်မခံဘဲပယ်ချထားပါရယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံထဲကအမေရိကန်တပ်ဖွဲ့တွေပြန်ရောက်ရေးငြိမ်းချမ်းရေးစာချုပ်ကိုဇန်နဝါရီလကုန်မှလက်မှတ်ရေးထိုးနိုင်ဖို့အတွက်တာလီဘန်တို့ကသူတို့ရဲ့စစ်ဆင်ရေးတွေကိုရှော့ချထားတယ်လို့တာလီဘန်အဖွဲ့ပြောခွင့်ရသူကပြောပါရယ်။ကာတာနိုင်ငံမှာလုပ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးပွဲတွေမှာတော့အကန့်အသတ်နဲ့အပြည့်ရဖို့တာလီဘန်တို့ဘက်ကကန့်လန့်ခဲ့တယ်ဆိုပြီးတာလီဘန်တို့နဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုက AFP သတင်းဌာနကိုပြောဆိုအပြီးမှာပဲပါကစ္စတာနီ Daily Dawn သတင်းစာကိုပေးပို့ခဲ့တဲ့တာလီဘန်ပြောခွင့်ရသူဆူဟိလ်ရှာဟင်းရဲ့တင်ညာချက်ထွက်ပေါ်လာတာပါအမေရိကန်နဲ့ငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးတော့မယ့်အချိန်မှာတာလီဘန်တို့ရဲ့စစ်ဆင်ရေးတွေကိုအချိန်လျှော့ထားဖို့သဘောတူခဲ့တယ်လို့ပြောခွင့်ရသူရှာဟင်းရဲ့အပြောကိုကိုးကားပြီးတော့ Dawn သတင်းစာကဒီကနေ့စနေနေ့မှာပဲပုံနှိပ်ဖော်ပြခဲ့တာပါဒီလမကုန်ခင်မှာငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့နဲ့အာဖဂန်တပ်ဖွဲ့တွေကိုပါပြစ်မှတ်ထားတိုက်ခိုက်နေတဲ့နိုင်ငံတော်အလုံးကတိုက်ခိုက်မှုတွေရှော့ချနိုင်ဖို့မျှော်လင့်ထားပါတယ်လို့ပြောခွင့်ရသူရှဟင်းကပြောဆိုခဲ့ပါတယ် လွန်ခဲ့တဲ့ရက်အတွင်းလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာသဘောတူညီချက်လက်မှတ်ရေးထိုးရေးအခမ်းအနားနဲ့တက်ဆိုင်တဲ့ကိစ္စရပ်တွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့လဲဆူဟီလ်ရှဟင်းကတွစ်တာဆာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်
ကျောင်းနိုင်ငံကနေအမေရိကန်နိုင်ငံကိုလေကြောင်းခီးနဲ့လာကြမဲ့ခီးတယ်တွေမှာကျောင်းနိုင်ငံမှာအခုလောလောဆယ်ကူးစက်ဖြစ်နေတဲ့ဗိုင်းရပ်စ်ရောဂါပိုပေါင်းပါဆိုတာကိုဆက်ဆက်ဆစ်ဆီးတာတွေလောက်သွားမယ်ဆိုပြီးတော့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေကကြေညာလိုက်ပါတယ်ကျောင်းနိုင်ငံမှာဒီဗိုင်းရပ်စ်ပိုးကြောင့်နှစ်ယောက်သေဆုံးပြီးလူတွေဒါဇင်နဲ့ချီနေကောင်းဖြစ်ပြီးတော့ဆေးရုံတင်ခဲ့ရပါတယ်အဲ့ဒီဗိုင်းရပ်စ်ပိုးကူးစက်အဲ့တဲ့ဒီကျောင်းနိုင်ငံအလဲပိုင်းဟူဟန်ပြည်နယ်ကနေတိုက်ရိုက်တာမှမဟုတ်တဆင့်ခံပြီးတော့လာကြတဲ့သူတွေကိုအဓိကဆန်းသက်ဆစ်ဆီးသွားမှာဖြစ်ပြီးတော့ဒီလိုဆန်းသက်ဆစ်ဆီးမှုတွေကိုတော့ San Francisco, Los Angeles နဲ့ New York မြို့တွေမှာလုပ်သွားမှာဖြစ်တယ်လို့ American ယောဂကူးစက်ထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေကပြောပါတယ်အခုလောလောဆယ်မှာတော့ Wuhan မြို့ကနေလာတဲ့သူတွေကိုပဲစစ်ဆေးသွားမှာဖြစ်တယ်လို့လည်း CDC ပြောခွင့်ရ Scott Polley က VOE ကိုပြောပါတယ်ဒီ virus ပိုးကူးစက်ပြီးနာမကျန်းဖြစ်ခဲ့တဲ့သူတွေတော်များများဟာ Wuhan မြို့စင်ကြီးဘုံကဈေးမှာအလုပ်လုပ်တဲ့သူတွေနဲ့အဲ့ဒီဈေးကိုသွားခဲ့တဲ့သူတွေဖြစ်တယ်ဆိုပြီးတော့တရုတ်ကျမ်းမာရေးတာဝန်ရှိသူတွေကတော့ပြောပါတယ်ကျောင်းနိုင်ငံပြင်ပမှာတော့ဒီယောဂကူးစက်ခံရသူဟာထိုင်းနိုင်ငံမှာ2ယောက်နဲ့ဂျပန်နိုင်ငံမှာ1ယောက်စုစုပေါင်း3ယောက်ရှိပြီးတော့အဲ့လူတွေဟာဝမ်မြို့ကိုတွားရောက်ခဲ့တဲ့သူတွေဖြစ်တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15563ညနဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တရုတ်မြန်မာတန်တမန်ဆက်ဆံရေးအနည်း90ပြည့်အထိမ်းအမှတ်နဲ့မြန်မာနိုင်ငံကိုနှစ်ရက်တာခီးစဉ်နဲ့ရောက်နေတဲ့တရုတ်သမ္မတရှီကျင်းဖင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့နေပြီးတော့မှဒီကနေ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးတိုးတက်ဖို့ပူးပေါင်းလှုပ်ကိုင်းသွားဖို့ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းနဲ့နည်းပညာလုပ်ငန်း၊စိုက်ပျိုးရေးနဲ့ဆက်မှုလုပ်ငန်း၊ဆက်သွယ်ရေးလုပ်ငန်းတွေကနေကချင်ပြည်နယ်ကစစ်ပေးရှောင်တုတ်ကတဲ့တွေနေရာပြန်လည်ချထားရင်းနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းရပ်တွေမှာပါတရုတ်တို့နဲ့ပူးပေါင်းဆောင်ရွက်မဲ့စီမံကိန်း33ခုအတွဲနိုင်ငံတော်သူစားချုပ်တွေကိုလည်းတရုတ်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီစီမံကိန်းတွေထဲမှာကြောက်ဖြူအထူးစီးပွားရေးဆိုအပြင်ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့သဘောတူလက်မှတ်ရေးထိုးနိုင်ကြတာကတော့ထူးခြားတဲ့စီမံကိန်းတွေဖြစ်ပါတယ်။ကြောက်ဖြူရင်းနဲ့စိတ်ကန်းဟာမှိုင်ပေါင်း1000ကျော်ရှိတဲ့ China Myanmar Economic Corridor လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဆင်းချအတွက်သိက္ခာအရေးပါပါတယ်။တရုတ်နိုင်ငံရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းဒီစိတ်တစ်ပိုင်းအဖြစ်ကြောက်ဖြူရင်းနဲ့စိတ်ကန်းကနေဝင်လာတဲ့ကုန်စည်တွေကိုမြန်မာနိုင်ငံကိုဖြတ်ပြီးတော့တရုတ်နိုင်ငံယူနန်ပြည်နယ်ကိုအရောက်ပို့ပေးနိုင်တာပါ။မက်ကာရေလက်ကြားကိုဖြတ်ပြီးတော့ပါရှန်ပင်လယ်ကွေ့တွေကနေတင်ပို့လာမဲ့လောင်စာဆီတွေကိုမြန်မာနိုင်ငံကတဆင့်တရုတ်နိုင်ငံစီတင်ပို့နေတာကြောင့်မြန်မာဟာတရုတ်အတွက်ပထဝီအနေအထားအရလဲအခရာကျတဲ့နေရာမှာရှိတာဖြစ်ပါတယ်။
ရုရှားနိုင်ငံဟာကမ္ဘာတဝန်းမှာရှိတဲ့ပြည်ပနိုင်ငံတွေကိုလက်နက်ရောင်းချမှုတွေအလင်းမြန်တိုးချဲ့လှုပ်ဆောင်လာနေတယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီး Alexander Forman ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံဟာလွန်ခဲ့တဲ့9နှစ်အတွင်းကမ္ဘာပေါ်ကနိုင်ငံ39နိုင်ငံနဲ့စီးရီးယားပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့တယ်လို့လည်းသူကရုရှားစစ်တပ်ကထုတ်ဝေခဲ့တဲ့ Crossfire Border သတင်းစာကိုဒီဇင်ဘာ20ရက်နေ့ကအတည်ပြုခဲ့ပါတယ်။ဒီနိုင်ငံတွေထဲမှာအတော်များများကအရှေ့တောင်အာရှကနိုင်ငံတွေဖြစ်ပြီးတော့အဲဒီထဲမှာလာအိုနိုင်ငံလည်းပါဝင်တယ်လို့ပြောပါတယ်။လာအိုနိုင်ငံဟာရုရှားနိုင်ငံလို့လက်နက်တွေကိုမဝယ်ခဲ့တာ။အခုဆိုရင်ဆယ်စုနှစ်နဲ့ချီရှိသွားခဲ့ပါပြီ။ရုရှားနဲ့မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ NATO တို့ကြားမှာဆက်ဆံရေးတွေမပြေမလည်ဖြစ်နေချိန်မှာအခုလိုရုရှားနိုင်ငံဘက်ကကမ္ဘာတဝန်းမှာစီးရီးယားပူးပေါင်းဆောင်ရွက်မှုတွေနဲ့လက်နက်ရောင်းချမှုတွေတိုးလာတာဖြစ်ပြီးတော့တော်များများအတွက်လည်းအံ့အားသင့်စရာဖြစ်စေခဲ့ပါတယ်။ဆွေနိုင်ငံစတောက်ဟ ோம் အခြေစိုက်တဲ့ဒီစတောက်ဟ ோம் နိုင်ငံကငင်းကြေးတူတူတွေတနာဌာနရဲ့အဆိုရတော့2000ခုနှစ်ကစတင်ပြီးတော့အရှေ့တောင်အာရှကလက်နက်ရောင်းဝယ်မှုရဲ့25ရာခိုင်နှုန်းဟာရုရှားနိုင်ငံကဖြစ်ပြီးတော့ရုရှားအစိုးရဟာ2010ကနေ2019ခုနှစ်ကြားအရှေ့တောင်အာရှနိုင်ငံတွေကိုလက်နက်ရောင်းချမှုဟာအမေရိကန်ဒေါ်လာ 6.6 ဘီလီယံရှိတယ်လို့ပြောပါတယ်ဒါဟာအမေရိကန်နဲ့တရုတ်နိုင်ငံပေါင်းပြီးဒီဒေသကိုလက်နက်ရောင်းချတာပိုများတယ်လို့လည်းပြောပါရယ်။ဒါပြင်2014ကနေ2018အတွင်းအာရှတိုက်နဲ့သမုဒ္ဒရာပိုင်းဒေသနိုင်ငံတွေကိုရုရှားနိုင်ငံရဲ့လက်နက်ရောင်းချမှုဟာတစ်ကမ္ဘာလုံးရဲ့60%ခန့်ရှိတယ်လို့လည်းပြောကြားလိုက်ပါရယ်ခင်ဗျာ။
ဩစတြေးလျနိုင်ငံမှာလာရင်းနဲ့ချီတော်မီဒန်နဲ့ရင်ဆိုင်နေရတဲ့နိုင်ငံအရှေ့ပိုင်းကန်ယူရန်ကိုဒီကနေ့ပြင်ထန်တဲ့မုန်တိုင်းဝင်တိုက်ခဲ့တာကြောင့်မိငိမ့်တိုက်ရဲ့အထောက်အကူဖြစ်ခဲ့ပေမဲ့လမ်းတွေပိတ်ပြီးတော့အရေးကြီးရေးရှမ်းနေပါတယ်။အခုလိုမိုးသည်ထားနေပေမဲ့လည်းတော်မီဆက်လောင်နေတဲ့နေရာပေါင်း100ကျော်ကိုတော့မိသက်သမားတွေအပြင်းထန်ငိမ့်တက်နေရဆဲပါ။ပြီးခဲ့တဲ့စက်တင်ဘာလကတည်းကလောင်ကျွမ်းလာတဲ့တော်မီတွေကြောင့်လူ29ဦးထက်မနည်းသေဆုံးခဲ့ရတယ်လို့အင်ချေ2500ကျော်နဲ့မြေအိတ်ကတန်းချီလောင်ကျွမ်းသွားခဲ့ပါတယ်။မိခေါင်မိုးခေါင်ရေရှားမှုနဲ့တော်မီတန်ကိုအပြင်းထန်ဆုံးရင်ဆိုင်နေရတဲ့ဗစ်တိုးရီးယား New South Wales နဲ့ Queensland ပြည်နယ်တွေကတော်မြင့်မှမှာတော့မိုးတဲထားတဲ့ဒဏ်နဲ့ရင်ဆိုင်နေရတာပါ Queensland ပြည်နယ်မှာမိုးတွေတဲထားတဲ့အတွက်အဓိကအဝေးပြေးလက်မကြီးတွေကိုဒီကနေ့ပိတ်ထားပါတယ် New South Wales ပြည်နယ်ကဒေသတချို့မှာတော့မုန်တိုင်းဝင်သွားခဲ့တဲ့အတွက်လျှက်စစ်တအားလိုင်းတွေကိုဖြတ်တောက်ထားပါတယ်မုန်တိုင်းဆဲသွားပြီဖြစ်ပေမဲ့ဒီစနေတနင်္ဂနွေမှာမိုးကြိုးမုန်တိုင်းတွေဝင်လာနိုင်သေးတယ်လို့ Queensland မိုးလေဝသဌာနရဲ့ Twitter လူမှုဆွေးနွေးပွဲမှာဒီကနေ့ဖော်ပြထားပါတယ်
ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့ရက်အနည်းငယ်တွင်ကပေါက်ကွဲခဲ့တဲ့ထောင်မီးတောင်ဟာအခုခါမှာလှုပ်ရှားမှုတွေနည်းလာပြီမဲ့မီးခိုးပြတွေတော့ဒီနေ့ထိထွက်နေတော့မှဖြစ်ပါတယ်။ထောင်မီးတောင်ဟာဒီလာမယ့်ရက်တွေအတွင်းနောက်ထပ်ပေါက်ကွဲမှုတွေအခြေမြေဖြစ်နိုင်ခြေရှိတယ်လို့လည်းဖိလစ်ပိုင်နိုင်ငံရဲ့မီးတောင်နဲ့ငရင်လေးလာရေးဌာနကပြောပါတယ်။အခုလောလောဆယ်မှာတော့အာနာပိုင်ဒီဘက်ကမီးတောင်နဲ့ပတ်သက်ပြီးသတိပေးချက်အဆင့်၄သတ်မှတ်ထားပါတယ်။တကယ်လို့သတိပေးချက်အဆင့်၅ဆိုရင်တော့ပေါက်ကွဲတော့မှဖြစ်ပါတယ်။317မီတာအမြင့်ရှိတဲ့ဒီမီးတောင်ဟာဖိလစ်ပိုင်နိုင်ငံမှာလှုပ်ရှားမှုအများဆုံးမီးတောင်ဖြစ်ပြီးတော့ဒီမီးတောင်ဟာဖိလစ်ပိုင်ရဲ့စက်မှုဇုန်တွေထဲမှာရှိပြီးမန္တလေးမြို့နဲ့85မိုင်လောက်အကွာမှာတည်ရှိတာဖြစ်ပါတယ်ခင်ဗျာ
စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနားလောင်နေကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ကဒီအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေစဉ်နဲ့တပြိုင်နက်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုရင်ဦးဆုံးစနေနေ့နေ့ကင်းအတွက်ထိတ်တန့်ရောက်သတင်းဖြစ်တဲ့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းနောက်ဆုံးရသတင်းတွေတင်ဆက်ပေးကြပါတယ်မြန်မာတရုတ်တန်တမန်ဆက်ဆံရေး290ပြည့်မြန်မာနိုင်ငံကိုတရုတ်သမ္မတရဲ့နှစ်ရက်တာခီးစဉ်တွင်မှာတော့နှစ်နိုင်ငံကြားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှု33ခုရရှိခဲ့ပါတယ်။ဒီအထဲမှာလုပ်ငန်းကြီးတွေဖြစ်တဲ့ကြောက်ဖြူရေးနဲ့စိတ်ကန်းနေဆက်စီးပွားရေးဆောင်ပြီးတော့တရုတ်မြန်မာဆက်သွယ်မဲ့လမ်းစီမံကိန်းလိုအဓိကလုပ်ငန်းတွေပါတဲ့သဘောတူစာချုပ်တွေနဲ့နားလည်မှုစာကြုံတွားလေးကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အခုလိုသဘောတူညီမှုစာချုပ်တွေနဲ့ပတ်သက်ပြီးတော့ပြည်သူတွေနဲ့နောက်လေးလာစောင့်ကြည့်သူတွေဘက်ကဘယ်လိုမျိုးသဘောထားအမြင်ရှိပါသလဲ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းပြီးတင်ပြထားပါတယ်။
တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံခရီးစဉ်ဒုတိယနေ့ဖြစ်တဲ့ဇန်နဝါရီ18ရက်မနက်ပိုင်းမှာမြန်မာတရုတ်နှစ်နိုင်ငံကြားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးသဘောတူညီမှုစာချုပ်တွေနားလည်မှုစာကြုံတွေတွေကိုမြန်မာသမ္မတနေအိမ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှေ့မောက်မှာနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေချုပ်ဆိုလဲလှယ်ခဲ့ကြရဲစီမံကိန်းညီထဲမှာအများစိတ်ဝင်စားကြရဲစီမံကိန်းတစ်ခုကတော့ကြောက်ဖြူရေနက်စိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းတွေဖြစ်ပါတယ်။အလုတ်ကိုင်ခွင်လန်းတွေပေါ်ဆောင်ပေးနိုင်မယ်လို့မြန်မာအစိုးရဘက်ကယုံကြည်ထားတဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒူဥက္ကဋ္ဌရခိုင်ပြည်နယ်ဗန္ဒာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းရဲ့အမြင်ကိုကြည့်ရအောင်ပါ။
တော့ကျွန်တော်တို့ဒေတာတော့ကောင်းလာပြီဒေတာအလုပ်ကံလေးရမယ်ဒေတာဖွင့်ပြုလေးရှိမှာပေါ့ဒါလုပ်တဲ့လုပ်ငန်းတွေပဲကျွန်တော်တို့ဆုံးဖြတ်ပေးရမှာပေါ့
မြန်မာနဲ့တရုတ်နိုင်ငံကြားနှစ်နှစ်လောက်ညှိနှိုင်းယူခဲ့ရတဲ့ကြောက်ဖြူရေနက်စက်ကန်ရဲ့အထူးစည်းဝါးရေးဆောင်ကို2018ဇန်နဝါရီ8ရက်မှာမူပေါင်းသဘောတူစာချုပ်ချုပ်ဆိုခဲ့ရဖြစ်ပြီးဒီနေ့မှာတော့စီမံကိန်းသဘောတူစာချုပ်အစု100များနဲ့သက်ဆိုင်သောသဘောတူစာချုပ်ဒါတွေကိုထပ်ပြီးချုပ်ဆိုခဲ့ရဖြစ်ပါတယ်ဒီကြောက်ဖြူထူးစီးပွားရေးဇုံကနေတဆင်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးအရှေ့လယ်ပိုင်းအာဖရိကနဲ့အိန္ဒိယကိုချိတ်ဆက်နိုင်မှာဖြစ်တယ်လို့မြန်မာပြည်တွင်းကိုဖြတ်ပြီးတရုတ်နဲ့အာဆီယံဒေသတွင်းနိုင်ငံတွေကိုလည်းချိတ်ဆက်နိုင်ဖို့ရည်ရွယ်ထားတဲ့ဒီစီမံကိန်းကနေဒေသခံ9သိန်းလောက်ကိုအလုတ်ကင်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။အခုလိုနှစ်နိုင်ငံကြားလုပ်ငန်းသဘောတူစာချုပ်တွေနားလည်မှုစာကြုံတွေရေးထိုးဖို့အတွက်အစိုးရနှစ်ရလုံးကချီချင်းချိန်ချိန်နဲ့ချင်းကပ်ဆောင်ရွက်နိုင်ခဲ့တယ်လို့မြင်တဲ့သူကတော့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေ့လာနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။
အဲ့ဒီအချိန်မှာတော့ဒီစာကြွန်လာတွေဒီသဘောတူညီချက်တွေ DMU တွေကိုလက်မှတ်ရေးထိုးတဲ့အနေအထားကြည့်မယ်ဆိုရင်နော်ဒီနှစ်နိုင်ငံဆက်ဆံရေးပေါ့လေနော်ဒါပေမဲ့တို့ဆက်ဆံရေးမှာနော်နားလည်မှုတွေယုံကြည်မှုတွေပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ခိုင်ခိုင်မာမာပေါ်ဆောင်နိုင်မှုအတွက် အလားလာကောင်းတွေဖြစ်လာနိုင်တယ်တော့ကျွန်တော်ကမြင်ပါတယ်
နှစ်နိုင်ငံကြားမှာအစိုးရချင်းသာမကပြည်သူအချင်းချင်းကြားမှာပါဆက်ဆံရေးကောင်းမွန်လာဖို့အလားအလာတွေပုံများလာနိုင်တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိချုပ်ဆိုခဲ့တဲ့စာချုပ်တွေဟာတိုင်းပြည်ရဲ့အကျိုးစီးပွားကိုဘလောက်အကာအကွယ်ပေးမလဲဆိုတဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်။တရုတ်နဲ့စီးပွားရေးဆက်ဆံမှုလုပ်တဲ့နေရာမှာလိုအပ်တဲ့ငွေကြေးအတွက်တရုတ်နိုင်ငံပိုင်ဘဏ်တစ်ခုတည်းကနေချေယူခိုင်းတာစာချုပ်ပါနှစ်ရှည်စီမံကိန်းကာလအတွင်းမှာတခြားနိုင်ငံတကာကုမ္ပဏီတွေကိုဝင်ရောက်လုကင်ခွင့်မပေးရာတရုတ်လုံသားအသုံးပြုကျင်တာမျိုးတွေကိုစောင့်ကြည့်လေ့လာသူတွေကသဘောမကျကြပါဘူးဒီလိုအချက်မျိုးတွေကိုတားဆီးနိုင်ဖို့ကချင်ပြည်နယ်မြစ်ကြီးနားနန်ကျင်စီးပွားရေးဇုံအပါအဝင်အထူးစီးပွားရေးဇုံအတွက်ချုပ်ဆိုထားတဲ့နားလည်မှုစာချုပ်သားတွေမှာပါမှာကိုစိုးရိမ်မိရဲ့လို့မြစ်ကြီးနားဒေသခံဒေါက်တာအမ်ခွန်လာကပြောပါတယ်
ဒါကကြီးလေးတော့မြေပြည်အစီအမဆိုမြေပြည်နိုင်ငံဆိုလာလို့ရတယ်။နောက်ဆုံးအီရန်တော့လာလို့လို့ရတယ်။ကျွန်တော်က welcome လုပ်ရမှာ။ဒါပေမဲ့တော်များလည်းကိုယ်တိုင်ရဲ့ဥပဒေရဲ့ MOU နားလည်မှုထောက်ချက်ကနောက် MOU နားလည်မှုဘောရီရက်တွေအဲအစစ်အစစ်သွားရချင်းကကိုယ့်ရဲ့ national interest ကိုဘယ်လောက်ကာပါလုပ်ပြီးနိုင်လဲရတယ်။ယူဒီဘာစစ်တမ်းတွေကိုပြောလို့ရမှာ။
ဒီကနေ့နှစ်နိုင်ငံချုပ်ဆိုခဲ့တာမှာသဘောတူစာချုပ်6ခုနားလည်မှုစာချုပ်လော14ခုဖြစ်နိုင်ခြေနားလည်မှုစာချုပ်လော10ခုသဘောတူညီချက်က3ခုစုစုပေါင်း33ခုချုပ်ဆိုခဲ့ရပါ2020ခုနှစ်အတွက်ပထမဆုံးနိုင်ငံခြားခီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်သမ္မတရှီဂျင်းပင်ဟာဒီနေ့နေ့လယ်2:45မိနစ်မှာတရုတ်ပြည်ကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်
ကိုယ်စားထပ်ပါရှင်ဒီလိုမျိုးလက်မှတ်ရေးထိုးတဲ့တရုတ်ရဲ့စီမံကိန်းတွေပွင့်လင်းမြင်သာမှုရှိဖို့ဒီကနေ့ဆန္ဒပြတောင်းဆိုတဲ့အကြောင်းကိုတင်ဆက်ချင်ပါတယ်မြစ်ဆုံစီမံကိန်းကိုအပီးတိုင်ရက်ဆိုင်ပေးဖို့နဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားဆောင်ရွက်မဲ့စီမံကိန်းတွေအတွက်မြန်မာပြည်သူတွေကိုပွင့်လင်းမြင်သာစွာချပြဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်တရုတ်သမ္မတရှီဂျင်းဖင်ရဲ့မြန်မာခီးစဉ်ဒုတိယနေ့မှာတော့မြန်မာနဲ့တရုတ်နှစ်နိုင်ငံကြားနားလည်မှုစာချုပ်လွှာနဲ့သဘောတူညီချက်အများအပြားလက်မှတ်ရေးထိုးနေချိန်မှာရန်ကုန်မှာအခုလိုဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်ကိုတိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတော်မေခပြောပြပေးပါရှင်
။တရုတ်သမ္မတရှီကျင်းဖိန်ရဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ဟာမနေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့နှစ်နိုင်ငံကြားလှုပ်ဆောင်မဲ့စီမံကိန်းတွေအပါအဝင်သဘောတူညီချက်33ခုအတွက်လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီလက်မှတ်ရေးထိုးလိုက်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးပြည်သူတွေသိအောင်ချပြဖို့အပြင်လူမှုသဘောမတူတဲ့မြစ်ဆုံစီမံကိန်းကိုပါအပြီးတိုင်ရက်စဲပေးဖို့လူမှုအဖွဲ့အစည်း50ကျော်ကစုပေါင်းပြီးရန်ကုန်မြို့လယ်ကမြို့တော်ခန်းမရှိမှစုဝေးတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီးဘယ်စီမံကိန်းမျိုးကိုဘယ်လိုလှုပ်ဆောင်ဖို့ရည်ရွယ်ထားတယ်လဲဆိုတာကိုအစိုးရကပြည်သူသိအောင်ထုတ်ပြန်ပြောကြတာမျိုးမရှိတဲ့အတွက်လူမှုအဖွဲ့အစည်းတွေကဘဝင်မကျဖြစ်နေကြတာပါ။ဒါအပြင်ဒီစီမံကိန်းတွေမှာမြစ်ဆုံစီမံကိန်းဆိုပြီးနာမည်တက်ထားတာမတွေ့ရပေမဲ့ဒီမြစ်ဆုံစီမံကိန်းကိုတမျိုးတစ်ပုံလှည့်ပြီးလှုပ်ဆောင်လာမှာကိုလည်းမလိုလားကြပါဘူး။တရုတ်နဲ့ဆောင်ရွက်မဲ့ကြီးမားတဲ့စီမံကိန်းတွေအတွက်ပွင့်လင်းမြင်သာမှုမရှိတာကိုပွင့်ပွင့်လင်းလင်းချပြဖို့နဲ့အရင်အစိုးရလက်ထက်ကသဘောတူထားတဲ့မြစ်ဆုံစီမံကိန်းကိုအပြီးတိုင်ရက်စဲပေးဖို့အတွက်အခုလိုဆန္ဒပြတာဖြစ်တယ်လို့မြစ်ဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်အဖွဲ့ကကိုအောင်စိုးကပြောဆိုလိုက်ပါတယ
်။ဖွင့်လင်းမြင်သာမှုရှိဖို့လိုတယ်။နောက်တစ်ခုကဒေသဖွံ့ဖြိုးရေးအများကြီးလုပ်ပေးရလိမ့်မယ်။ဒေသအပြည်သူတွေရောလက်ခံလားသဘောပတ်ဝန်းကျင်ရောထိန်းသိမ်းရလားနိုင်ငံတကာစံချိန်စံညုံးနဲ့အညီလုပ်မယ်ဆိုရင်ကျွန်တော်တို့ကလက်ခံမှာပါ။နိုင်ငံကစံချိန်စံညုံးနဲ့မညီဘူးဒေသကလည်းလက်မခံဘူးဆိုရင်တော့အပိတိုင်ဖြတ်သိမ်းဒါမှမဟုတ်ရက်ဆိုင်ပြီးညှိနှိုင်းပြီးတော့မှအစီအမံလုပ်သွားပါလို့ကျွန်တော်တို့သတိပေးချင်ပါတယ်ဖြစ်လိုက်တိုင်းကြည်ကြည်တရုတ်လုပ်ငန်းရှင်တွေပဲစက်ရုံတွေမှာတပိတ်မှောက်တယ်ဥပဒေချိုးဖောက်တာတရုတ်တွေဖြစ်တယ်မနေ့တနေ့ရဆိုရင်လှိုင်းသားရမှာရဲဝင်ဖမ်းတာတော့မှတရုတ်တွေဝင်ကြိုက်လို့ရဲရဝင်ဖမ်းလို့မရအောင်ကျွန်တော်တို့တရားဥပဒေစိုးမိုးရေးပါတရုတ်ကထိပါလာတဲ့အတွက်ကျွန်တော်မြန်မာနိုင်ငံဥပဒေကိုလေးစားဖို့ကျွန်တော်တို့တိုက်တွန်းနေတဲ့စီးပွားရေးလုပ်ရင်လည်းကျွန်တော်ခုနလိုမျိုးစံချိန်စံညုံးနဲ့အညီနိုင်ငံဥပဒေနဲ့အညီကျွန်တော်တို့ဥပဒေနဲ့အညီလုပ်ဖို့ကျွန်တော်တို့ပြောချင်ပါတယ
်အခုလိုဆန္ဒပြတောင်းဆိုတာဟာတရုတ်နိုင်ငံနဲ့လှုပ်ဆောင်မဲ့ယင်းနီးမြုပ်နှံမှုတွေကိုမလိုလားတာကြောင့်မဟုတ်တလို့တရုတ်စံချိန်ရေးလှုပ်ဆောင်နေတာမဟုတ်ကြောင်းလည်းပြောဆိုကြပါတယ်တကယ်တော့မြန်မာနိုင်ငံမှာတရုတ်ရဲ့လာရောက်ယင်းနီးမြုပ်နှံမှုတွေကိုကြည့်ရင်မြန်မာပြည်သူတွေအတွက်အကျိုးအမြတ်မရပဲမျိုးရပြဿနာတွေအလုတ်သမားပြဿနာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုပြဿနာတွေကစပြီးပြဿနာမျိုးစုံကြုံနေရတာကြောင့်တရုတ်နဲ့ဆောင်ရွက်မဲ့စီမံကိန်းတွေကိုတေချာစီစစ်ပြီးမှလက်ခံဖို့လိုအပ်တယ်လို့ထောက်ပြနေကြတာပါဆန္ဒပြပွဲမှာပါဝင်တောင်းဆိုနေတဲ့တက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုကျော်လင်းဦးကတော့မြန်မာနိုင်ငံထဲမှာတရုတ်ယင်းနီးမြုပ်နှံမှုတွေလုပ်မယ်ဆိုရင်ဒေသခံတိုင်းရင်းသား
ားပြည်သူတွေရဲ့လူမှုဘဝတိုးတက်ရေးကိုအလေးထားစဉ်းစားပေးဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်။ကျွန်တော်တို့ကဟိုအဓိကတော့မြေဆုပ်စီမံကိန်းသူ့အပိုင်းကျွန်တော်တို့ဒီလက်ဘရောင်းလောင်ကျွန်တော်တို့တကောင်းတရုတ်စီမံကိန်းတော်တော်များများပွင့်လင်းပြောရရင်ကျွန်တော်တို့စာချုပ်တွေမှာဘာဒီပါမန်းလည်းမသိဘူး။ကျွန်တော်တို့ပြည်သူတွေကိုချပြခြင်းလည်းမရှိဘူး။အဆိုရကလည်းပွင့်လင်းပြန်သာမှုလည်းမရှိဘူးပေါ့နော်။သူလုချင်တဲ့လုနေတဲ့စီမံကိန်းတွေကအများကြီးဖြစ်နေ။ဆိုတော့ကျွန်တော်တို့တွေကဒီစီမံကိန်းတွေအကုန်လုံးကျွန်တော်တို့လက်မခံနိုင်ဘူးပေါ့နော်။လုံးဝရပြည်သူကိုပွင့်လင်းပြန်သာစွာချပြတောင်းယူမှုတောင်းယူခံမှုရှိရမယ်ဒေသခံပြည်သူတွေရဲ့နေနာမှုတွေကိုတကယ်လက်ရောညီလက်ရောပြီးတော့ပေါ့နော်စံချင်းစံနှုန်းနေတဲ့ကိုက်ညီတဲ့လုပ်ငန်းမျိုးဆိုတော့ကျွန်တော်တို့ကဒါလက်ခံရမှာပေါ့နော်ဟိုတရုတ်မြန်မာနိုင်ငံဆက်ဆံရေးကိုရေချေတည်မြဲခြင်းပါလေဟဲ့ဆိုရင်တရုတ်စီမံကိန်းတော်တော်များကျွန်တော်တို့နိုင်ငံအမျိုးသားအကျိုးစီးပွားကိုကြည့်တဲ့စီမံကိန်းတွေဖြစ်ဖို့လိုတယ
်မြစ်စုံစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတော့တရုတ်တန်ယုံကိုမြစ်စုံစီမံကိန်းအပီးတိုင်ရက်စဲဖို့အပါအဝင်ဘဲစီမံကိန်းတွေလှုပ်ဆောင်မြန်မာပြည်သူအကျိုးကြီးဖို့တရုတ်လုပ်ငန်းရှင်တွေအနေနဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နာဖို့အပါအဝင်အချက်30နီးပါးပါတဲ့တောင်းဆိုချက်တွေကိုတရုတ်တန်ယုံကိုအိတ်ဖွင့်ပေးစာပေးသွားမယ်လို့လည်းပြောဆိုပါတယ်ရှင်
။မမေခါပါရှင်။ဒီမြန်မာနိုင်ငံမှာဒီလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာကစိုးရိမ်မှုတွေနဲ့ဝေဖန်နေတဲ့ရခိုင်ရေးကိစ္စအပါအဝင်နိုင်ငံရေးငြိမ်းချမ်းရေးအကျပ်တဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုဒေသတွင်းမှာရောကမ္ဘာမှာပါဩဇာကြီးမာတဲ့တရုတ်နိုင်ငံရဲ့သမ္မတကိုယ်တိုင်ရောက်ရှိလာတဲ့အပေါ်နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးတွေအတွက်မြန်မာနိုင်ငံအပေါ်မှာဘလို့မျိုးအကျိုးသက်ရောက်မှုတွေရှိနိုင်ပါသလဲဆိုတော့တရုတ်မြန်မာအရေးနိုင်ငံရေးအကဲခတ်တရဲ့သဘောထားအမြင်နားဆင်ရအောင်ပါရှင်တရုတ်မြန်မာတန်တမန်ဆက်ဆံရေး290ပြည့်တဲ့အချိန်နှစ်ပေါင်း20နီးပါးကာလအတွင်းမြန်မာနိုင်ငံကိုသမ္မတတဦးအနေနဲ့ပထမဦးဆုံးအကြိမ်ရောက်ရှိနေတဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံအတွက်အလားအလာကောင်းစေမယ့်အပြင်တရုတ်ရဲ့ဂျာဝင်ဆက်ဆက်ပေးမှုကြောင့်မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငြိမ်းချမ်းရေးရလက်ကောင်းတွေရစေမယ့်ခီးစဉ်အဖြစ်တရုတ်မြန်မာရေးအကဲခတ်တွေကရှုမြင်ပါတယ်။တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာရေးအကဲခတ်ဒေါက်တာလှကျော်စောကသမ္မတရှီရဲ့ခီးစဉ်ပေါ်အခုလိုပြောပါတယ်
အစ်မကြီးကတော့ဗမာပြည်အတွက်တော့အများကြီးအကျိုးရှိနိုင်တယ်ဗျာ။ဘာဖြစ်လို့လဲဆိုတော့ဥမာ ICG တို့ဘာလို့ကဟိုတကယ်ဗမာပြည်ကိုပဲဖြစ်ဖြစ်အဲခုဗမာအစိုးရကိုပဲဖြစ်ဖြစ်တပ်မတော်ကိုပဲဖြစ်ဖြစ်အဲဘလောက်ပဲအေးအေးယူနေခြင်းပေါ့နော်။ဘာတွေပဲခြားခြားအဲလိုခြားလိုက်လို့ရှိရင်နော်ဟိုဗမာပြည်အတွက်ဘာမှပြဿနာကြီးကြီးမားမားမဖြစ်အောင်တရုတ်ကလာပြီးတော့အာပီပီထောက်ခံလိုက်တဲ့ကိစ္စဖြစ်တော့ဒီဟိုဗမာပြည်နဲ့ပတ်သက်လို့ကတော့ဒီတရုတ်သမ္မတလာတာဗမာပြည်အတွက်နိုင်ငံရေးရစီးပွားရေးရလူမှုရေးရဒီဟာတွေကတော်တော်အကျိုးရှိမယ်ထင်တယ်ဒီမှာဒီမှာတစ်ဆက်တည်းပြောချင်တာဗမာတမတော်ပဲဗမာတမတော်ကဒီလိုအခြေမျိုးမှာနော်သူနာမည်နိုင်ငံတကာရဲ့ဝိုင်းဝန်းပြီးတော့အပြောဆိုခံနေရတဲ့အချိန်မှာတရုတ်ကလည်းဝင်လာပြီးတော့ညီညာရေးကိစ္စပါကိစ္စတွေလာပြောတဲ့အတွေ့အဲဒီတရုတ်ပြောလို့လိုက်ရောရပါလေဆိုတဲ့သဘောမျိုးနဲ့ကိုယ့်ဘက်ကတစုံတရာလျှော့ပေးရင်တော့တတ်မလို့ပြည်သူလူထုကရောနိုင်ငံတကာဖိအားပေးနေတာရောသက်သာစေပြီးတော့တတ်မလို့ရဲ့ဆိုးရွားတဲ့ပုံလေးတွေလည်းတစုံတရာပြန်ကောင်းလာနိုင်တယ်ထင်တယ်အဲ့ဒါနာနေပြီးတော့ဆက်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရအောင်လို့အမျိုးသားစီးပွားရေးလည်းရအောင်လို့လို့ရှိရင်ကျမတို့အတွက်ပို့ပြီးတော့အလားအလာတောင်းကောင်းတယ်လို့မြင်ရပါတယ
်။တရုတ်သမ္မတရဲ့မြန်မာခီးစဉ်ဟာတရုတ်မြန်မာနှစ်နိုင်ငံပြည်သူတွေကြားဆက်ဆံရေးကိုလည်းအဓိကဦးတည်တာကိုမြင်ရတယ်လို့မြန်မာနိုင်ငံရဲ့အကြက်ထဲစိန်ခေါ်မှုတွေအတွက်လည်းဒေသတွင်းမှာဩဇာကြီးတဲ့နိုင်ငံတရုတ်ရဲ့ကူညီမှုကြောင့်အတိုင်းအတာတစ်ခုထိပြေလျော့နိုင်စရာရှိပါတယ်လို့မြန်မာရေးကဲခတ်ဒေါက်တာရမျိုးသိန်းကအခုလိုပြောပါတယ်။
တရုတ်မြန်မာနိုင်ငံဆက်ဆံရေးပေါ်လေအထူးသဖြင့်တော့ပြည်သူချင်းဆက်ဆံရေးအတွက်ကိုအလားအလာကောင်းပြီးအတိုင်းအတာတစ်ခုထိအမြင့်ချနိုင်ခဲ့တဲ့ခီးစဉ်တစ်ခုလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။အဲ့တော့ဒီခီးစဉ်အတွဲမှာဒီလက်နက်ရေးထိုးခဲ့တဲ့ MOU သဘောတူညီချက်စာချုပ်လွှာဖို့နော်အားလုံးကျွန်တော်တို့33ခုလောက်ရှိအောင်တွေ့ရပါတယ်။ဒါနဲ့ဒီ33ခုကိုကြည့်လိုက်မယ်ဆိုရင်သူလည်းအချိုးရှိကိုလည်းအချိုးရှိဆိုတဲ့ပုံစံမျိုးဥတည်နေအဲ့ဖတ်တဲ့လူတွေပါလာတာကိုတွေ့ရပါတယ်။မြန်မာပြည်သူလူထုကြားထဲမှာတော့ပြည်သူတို့တမန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေပေါ်မှာစိုးရိမ်မှုတွေကြောက်ကြမှုတွေကတော့မြင်မနေသေးဘဲလို့မြင်ပါတယ်။အဲ့ဒီအခါကျတော့အဲ့လိုအခြေအနေတွေကိုအလင်းနဲ့လျှော်ပါနိုင်လို့ဆိုရင်တော့ပြည်သူတို့တမန်နိုင်ငံအစိုးရခေါင်းဆောင်တွေအနေနဲ့မြေဆုံဂျကာတာစီမံကိန်းလိုမျိုးကိုတော့အပြစ်တိုင်ဂျက်ဆိုင်တာမျိုးထုတ်ပြန်ကြေညာလာနိုင်မယ်ဆိုရင်မြန်မာနိုင်ငံနဲ့တရုတ်ပြည်သူ့ကမ္ဘာနိုင်ငံအကြားပြည်သူချင်းဆက်ဆံရေးအတွက်ကိုဒီတော့ပို့ပြီးတော့ချီတီမာမာအထောက်အကူပြုနိုင်လိမ့်မယ်လို့မြင်ပါတယ်။
တရုတ်တမရရှိချင်းဖင်ဟာသူ့ရဲ့ပထမဦးဆုံးမြန်မာနိုင်ငံကိုရောက်ရှိတဲ့နေ့မှာပဲတရုတ်မြန်မာနိုင်ငံတန်တမန်ဆက်ဆံရေးနှစ်80ပြည့်အထိမ်းအမှတ်နဲ့တရုတ်မြန်မာနိုင်ငံယဉ်ကျေးမှုနဲ့ခီးသွွာလာရေးနှစ်စတင်ခြင်းအခမ်းအနားကိုတက်ရောက်ခဲ့တာပါအခုလိုမျိုးတရုတ်မြန်မာခီးသွွာလာရေးနှစ်2020အဖြစ်သတ်မှတ်လိုက်တဲ့အပေါ်မှာဘလို့အကျိုးတက်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုတရုတ်မြန်မာအရေးအကဲခန့်ဒေါက်တာလှကျော်စောကအခုလိုပြောပါတယ
်ခီးသွွာနှစ်လို့သတ်မှတ်ပေးလိုက်တဲ့အတွက်ဒီခီးသွွာတွေအတော်များများသွားကြတယ်အဲ့တော့ဗမာပြည်ကိုလည်းခီးသွွားနဲ့သတ်မှတ်ပေးတယ်ဆိုတာဟိုဘယ်လိုကောင်းလဲဟိုအခွင့်အရေးပေးတယ်လို့ဖြစ်တာပေါ့နော်။ဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ရဲ့ခီးသွွားများကညာဘက်အပြင်သူက state tourism လို့ခေါ်တယ်။နိုင်ငံတော်ကဒစိတပိုင်းပါဝင်ကူညီပြီးတော့လုပ်ပေးတဲ့ဟာတွေ။အဲ့တော့အဲ့ဒီဟိုနင်းကမနစ်ကဆိုရင်ပန်း120ရှိတယ်။နိုင်ငံသားကိုထွက်လဲတာတရုတ်က။အဲ့တော့ခီးသွွားနှစ်လို့လုံးလိုက်တယ်ဆိုလို့ရှိရင်သူကဒါဟာဗမာပြည်ကိုအခွင့်အရေးတစ်ခုအနေနဲ့ပေးတယ်လို့မြင်တာပဲ
တရုတ်သမ္မတရဲ့ခီးစဉ်ဟာမြမစီးပွားရေးငြိမ်းချမ်းရေးဒေသတွေလုံခြုံရေးအတွက်အလားအလာကောင်းရလဒ်တွေရဖို့မျှော်လင့်တယ်လို့လက်မှတ်ရေးထိုးခဲ့တဲ့နှစ်နိုင်ငံသဘောတူညီစာချုပ်တွေအပေါ်မှာလည်းဆွေးနွေးမှုတွေမြင့်တက်လာနေပါတယ်မြမနိုင်ငံဘက်ကနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရတရုတ်သမ္မတချီချင်းဖင်ဟာမြမနိုင်ငံကိုဇန်နဝါရီလ18ရက်နေ့ဇန်နဝါရီလ18ရက်နေ့နှစ်ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်လာရောက်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့သူ့ရဲ့ခီးစဉ်အဆုံးသတ်မှာဖြစ်ပါတယ်ရှင်
တော်ရရှင်များရှင်နှစ်ပေါင်း20နီးပါးမှာပထမဆုံးအဖြစ်တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံခီးစဉ်ဟာစနေနေ့မှာဆုံးသတ်မှာပါတရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာမြန်မာနိုင်ငံဟာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်နေတယ်လို့မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံရေးတရမန်ရေးအရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေချိန်မှာရောက်လာတဲ့အခုခီးစဉ်ကဘယ်သူအတွက်ပိုအကျိုးရှိပါလဲနိုင်ငံခြားပြန်လည်လိုအပ်ချက်တွေမှာဘယ်သူကပိုများနေတယ်လဲဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရသေးရှင်။အစီအစဉ်တွေမကြခင်ဆုံးသက်တော်မှာမို့အခုကြံနေသေးတဲ့ချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလဲပြောပြပေးပါဦးရှင်။
အမေရိကန်သမိုင်းမှာတတိယအကြိမ်ဖြစ်သမ္မတကိုတရားစွဲဆိုရေးအထက်လွှတ်တော်ဂျာနာမိုရီကိုရှေ့သတင်းပါမှစတင်တော်မှာပါသမ္မတဒေါ်နယ်ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်မှဂျာနာတဲ့အခါသူ့ဘက်ကခုခံထွက်ဆိုပေးမဲ့ဥပဒေအကျိုးဆောင်အဖွဲ့ထဲမှာဟာဗာတက္ကသိုလ်ကဥပဒေပါမောက်ကဟောင်းအယ်လန်ဒါရှိုဝစ်နဲ့သမ္မတဟောင်းဘီလ်ကလင်တန်ရဲ့ White Water အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့တီချာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမှူးဟောင်းဂင်စတာတို့နှုတ်ပါဝင်မှဖြစ်ပါတယ်သမ္မတရဲ့ဥပဒေအကြံပေးအဖွဲ့ထဲမှာဖလော်ရီဒါပြည်နယ်ရှေ့နေကြုံလည်းဖြစ်သမ္မတထရမ့်နဲ့ရင်းနှီးတဲ့မိတ်ဆွေတူလည်းဖြစ်တဲ့ပန်းပေါ်နေလဲပါဝင်မှဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံကိုအမျက်ဆုံးဖိအားပေးတဲ့အနေနဲ့အီရန်အစိုးရကိုစန့်ကျင်ဆန္ဒပြပွဲတွေကိုရရဆက်ဆက်နှိမ်နှင်းခဲ့တဲ့အီရန်စစ်တပ်အကြီးတန်းစစ်ဗိုလ်ချုပ်တဦးကိုတောက်ကြနေကအရေးယူတန်ခတ်မှုတွေချမှတ်ခဲ့ပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းမှာပြည်ခဲ့တဲ့နိုဝင်ဘာလကဆန္ဒပြတဲ့သူ150လောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ဖို့အတွက်ညွှန်ကြားခဲ့တဲ့အီရန်တော်လောင်ရေးအဆောင်တပ်ရဲ့ဗိုလ်ကြီးဟာဆန်ရှာဗာပူအကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်။တရုတ်မြန်မာတန်တမာဆက်ဆံရေးအနေ80ပြည့်အထိမ်းအမှတ်နဲ့မြန်မာနိုင်ငံကို၂ရက်တာခီးစဉ်နဲ့ရောက်ရှိလာတဲ့တရုတ်သမ္မတရှီကျင်းပင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံပြီးတော့နိုင်ငံငံဆက်ဆံရေးတိုးတက်ဖို့ပူးပေါင်းဆက်လုပ်ကိုင်တော်ရေးဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းနဲ့နေပညာလုပ်ငန်း၊စိုက်ပျိုးရေးနဲ့ဆက်မှုလုပ်ငန်း၊ဆက်သွယ်ရေးလုပ်ငန်းတွေကနေကချင်ပြည်နယ်ထဲကစစ်ဘေးရှောင်ဒုက္ခသည်တွေ၊နေရာပြန်လည်ချတာရေးနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းတွေမှာပါတရုတ်တို့နဲ့ပူးပေါင်းဆောင်ရွက်မဲ့စီမံကိန်း33ခုအတွက်နိုင်ငံတဘောတူစာချုပ်တွေကိုလည်းတရုတ်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့လက်မှတ်ရေးထိုးခဲ့ကြပါတယ်။
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.